This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
မနက်ငယ်ကနေငယ်သားပေါင်းတဘာဝဘေးဆေးဟနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့2024ခုနှစ်အောက်တိုဘာလ15ရက်နေ့ Radio NUG မနက်ခင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သတင်းစင်များမင်္ဂလာပါခင်ဗျာကိုချင်းစပြီ2024ခုနှစ်အော်တိုဘလ15ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပရမဆုံးတင်ဆက်ပေးခြင်းနဲ့စီရေးသတင်းကတော့ရောဒေတာပြည်သူကာကွယ်ရေးအဖွဲ့ခေါင်းဆောင်များရှီရန်စခန်းများကိုတွားရောက်ဆစ်ဆီးတယ်ဆိုတဲ့သတင်းပဲဖြစ်ပါလိမ့်ရောဒေတာပြည်သူကာကွယ်ရေးတပ်ဖွဲ့ YPTF မှဗိုလ်ဦးဆောင်ကော်မတီဥက္ကဋ္ဌလက်ထောက်ထရီတွင်းမှုတင့်တဲ့ဌာနမှုများအရက်ဘတ်အကြံပေးဖွင့်များနဲ့အတူရှီရန်စခန်းများကိုတွားရောက်ဆစ်ဆီးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အော်တိုဘာလ9ရက်နေ့ဇေယျတို့မှ YPTF ဥက္ကဋ္ဌရဲဘော်ရော်လီလက်ထောက်ထရီတွင်းမှုတင့်ရဲဘော်ထွားကြီးနဲ့ဖွဲ့ဟာရှီရန်စခန်းများကိုတွားရောက်ဆစ်ဆီးခဲ့တာဖြစ်ပြီးလုံခြုံရေးမပေါ်ဆဖို့ရဲဘော်ချင်းချင်းခိုင်ရန်မဖြစ်ပွားဖို့တောက်ဆမ်းမှုရခြင်းမပြုကြဖို့အစရှိသဖြင့်မှာကြားခဲ့တယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီတပ်လာနိုင်ခြင်းရှိတဲ့လမ်းများမိုင်းခွင်းများကင်းနေရာများကိုလည်းတွားရောက်ဆစ်ဆီးခဲ့ကြတယ်လို့ဖော်ပြထားပါတယ်။အရင်နောက်မှာစစ်ပေးရှောင်ပြည်သူများကိုတွားရောက်တွေ့ဆုံကအားပေးစကားပြောကြားခဲ့ပြီးစစ်ရှောင်စာသင်ကျောင်းများကိုလည်းပြည်သူမှပြည်သူတို့အစီအစဉ်ဖြင့်ငွေကြေးနဲ့တင်တောက်ကူပစ္စည်းတချို့ကိုလည်းလှူဒန်းပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါတီဘောမျိုးခမာရ903နဲ့904တက်စကန်အတွင်းဖမ်းဆီးရမိထားတဲ့တပ်မိသားစုဝင်192ဦးကို PSLF TNLA ပြန်လွှတ်ပေးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။တီဘောမျိုးစစ်ကောင်စီလက်အောက်ခံချင်းမြတရင်903နဲ့904စကန်တို့အားတိုက်ခိုက်သိမ်းပိုက်ဆင်ဖမ်းဆီးရမိထားတဲ့တပ်မိသားစုဝင်192ဦးကို PSLF TNLA ကအော်တိုဘားလ12ရက်နေ့မှာပြန်လွှတ်ပေးခဲ့ကြောင်းသတင်းထုတ်ပြန်ပါလေ။စက်တင်ဘာလ26ရက်နေ့မှာတီဘောမျိုးရှိစစ်ကောင်စီရဲ့903တက်စကန်အားတောင်းတမတော်မှသိမ်းပိုင်နိုင်ခဲ့ပြီးအဲ့ဒီတက်အတွင်းရှိအင်တော်စု38စုရှိ62ဦးမှ48ဦးကလေး43ဦးစုစုပေါင်းတက်မိသားစုဝင်102ဦးကိုဖမ်းဆီးထိန်းသိမ်းထားခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူစက်တင်ဘာလ28ရက်နေ့မှာ904တက်စကန်အားထပ်မံသိမ်းပိုင်နိုင်ခဲ့ပြီးအဲ့ဒီတက်အတွင်းရှိအိမ်တော်စု34စုရှိ66ဦးမှ39ဦးကလေး34ဦးစုစုပေါင်းတက်မိသားစုဝင်89ဦးကိုဖမ်းဆီးထိန်းသိမ်းထားခဲ့တယ်လို့သိရပါတယ်။အဲ့ဒီနောက်အော်တိုဘားလ12ရက်နေ့မှာပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNLA မှလူသားချင်းစာနာထောက်ထားတဲ့အဖြစ်အဲ့ဒီဖမ်းဆီးထိန်းသိမ်းထားခဲ့တဲ့တပ်မိသားစုဝင်များကိုပြန်လွှတ်ပေးခဲ့ပြီးကား၄စီးနဲ့ပို့ဆောင်ပေးခဲ့ပါတယ်။အော်တိုဘားလ12ရက်နေ့မှာနောက်ဆုံးကြန့်ရှိတဲ့တီဘောမျိုးရှိချေလင်တန်ရင်ခလာရ23တက်စကန်အားတောင်းတမရော PSLF TNLA မှအပိသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတီဘောမျိုးကိုအလုံးစုံထိန်းချုပ်နိုင်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ပြည်သူများကိုတွားရောက်တွေ့ဆုံကအားပေးစကားပြောကြားခဲ့ပြီးစစ်ရှောင်စာသင်ကျောင်းများကိုလည်းပြည်သူမှပြည်သူတို့အစီအစဉ်ဖြင့်ငွေကြေးနဲ့တင်တောက်ကူပစ္စည်းတချို့ကိုလည်းလှူဒန်းပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးပကံမြို့မှာသကောင်စင်းကောက်နေတဲ့အုတ်ချွေမှုနဲ့ရွာငံမှာအုတ်ချွေမှုလင်မယားပစ်ကတ်ခံရပြီးသေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။အော်တိုဘားလ14ရက်နေ့မနက်7:30ခန်းမှာညောင်မြို့နယ်ပကံမြို့မှာစကားဆနဲ့ပူပေါင်းပြီးသကောင်စင်းကောက်နေတဲ့ပကံမြို့ရဲ့အဆိုးဝါးဆုံးသောဒလန်တစ်ယောက်ဖြစ်တဲ့ပကံငစောခေါ်စော်လီခေါ်နန်းနိုင်ထွန်းအားသကောင်စင်းကောက်နေခြင်းပစ်ကတ်ရှင်းလင်းရာနေရာမှာပဲပွင့်ချပြီးသေဆုံးသွားကြောင်းပကံ Orange Force ညောင်မြို့နယ်ပကဖကသတင်းထုတ်ပြန်ပါတယ်။သကောင်စင်းကောက်နေခြင်းမှာညောင်ရဲစခန်းမှအရဝရဲတုံးပါရှိပြီးပြက်ကတ်ချိန်မှာတနက်များကင်ကထွက်ပြေးသွားကြောင်းသိရပါတယ်။အလားတူအော်တိုဘားလ12ရက်နေ့ည9:00နာရီချိန်မှာရှမ်းပြည်နယ်တောင်ပိုင်းရွာငယ်မြို့နယ်တိန်ကုန်းကြီးရွာမှာအုတ်ချွေမှုဇော်လွင်တဲ့ဇနီးဖြစ်သူခင်လေးဖြူတို့ကိုတနက်သမားများကဝင်ရောက်ပြက်ကတ်ရာမှပွဲချင်းပြီးတေဆုံသွားတယ်လို့သိရပါတယ်ခင်ဗျာ။ အခုတကားဤနိုင်ကျေးရွာကိုစစ်ကောင်စီကပုံကျဲခဲ့တာကြောင့်အရသာ3ဦးသေဆုံးခဲ့ပြီး3ဦးပြင်းထန်စွာဒဏ်ရာရသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကိုကန့်တက် MNDA ကထိန်းချုပ်ထားတဲ့တိန်နီခရိုင်တန်လွင်မြို့နယ်ဤနိုင်ကျေးရွာကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံအရသာပြည်သူ3ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ14ရက်နေ့မနက်ပိုင်း 12:10 မိနစ်မှ 14 မိနစ်တွင်စစ်ကောင်စီရဲ့တိုက်လေယာဉ်များကဤနိုင်ကျေးရွာကိုပောင်ချိန်များတဲ့ဘုံ3လုံးနဲ့ဘုံအသေးစား4လုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်ဒေသန္တရခရိယံဖျားရှိကိုကြောင့်နဲ့စေကံအနီလူနေရက်ကွက်မှာကြားရောက်ပောက်ကွဲခဲ့ရာဒေသခံမျိုးသား3ဦးပွဲချင်းပြီးတေဆုံးပြီးကလေးငယ်2ဦးပါဝင်3ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဒါပြင်စေကံတခန်ခရိယံဖျားရှိကိုကြောင့်တကြောင်ပါဝင်အများပြည်သူပိုင်းနေရာများနဲ့အရသာနေအိမ်20ကျော်ပျက်စီးကကျွဲနွားတရိတ်ဆန်များတေဆုံးခဲ့သေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးလာရှုံမြို့ကိုညနေစောင်းမှာအကျန်းဘတ်စစ်တပ်ကထပ်မံပုံကျဲရာအရသာတဦးသေဆုံးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အော်တိုဘာလ14ရက်နေ့ညနေ 18:30 မိနစ်မှာမင်းအောင်လှိုင်ရဲ့အာဏာသိမ်းတပ်ဟာလာရှုံမြို့ကိုလေကြောင်းမှထပ်မံပုံကျဲတိုက်ခတ်ခဲ့ကြောင်း MNDA မှသတင်းထုတ်ပြန်ပါတယ်။လာရှုံမြို့ကိုပုံသုံးလုံးကျဲချခဲ့ရာရက်ကွက်တနာမခေါ်ကားကိတ်နီးကိုအတိအကျပြင်းမှတ်ထားတိုက်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။စုံစမ်းစစ်ဆေးရှာဖွေကယ်ဆယ်လှုပ်ဆောင်ပြီးတဲ့နောက်စိုက်ကယ်ပေါ်မှဖြတ်သွားတဲ့အရသာတဦးပွဲချင်းပြီးသေဆုံးကအခြားဦးတန်ရရှိခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးဂံကောနယ်မှနေရာလေးခုကိုစစ်ကောင်စီလေကြောင်းတက်ခဲမှုပြုလုပ်ခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မကွေးတိုင်းရောနယ်ဂံကောမြို့နယ်အတွင်းကနေရာလေးခုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခဲမှုပြုလုပ်ခဲ့တယ်လို့ရောလင်းနန်းကဖော်ပြထားပါတယ်။အော်တိုဘာလ14ရက်ညနေ 3:00 ကနေ 3:40 တွင်စစ်ကောင်စီကဂံကောမြို့နယ်လာဖို့ရွာကိုဘုံနှလုံး၊ဂံရွာကိုဘုံနှလုံး၊ဗော်ပြင်းရွာကိုဘုံနှလုံးနဲ့ကျွန်းကုံသာရွာကိုဘုံတစ်လုံးစုစုပေါင်း9လုံးကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲတက်ခဲမှုတွင်လာဖို့ရွာမှမြို့သားတူမြို့သမီးတူထိခဲ့ဒဏ်ရာရရှိခဲ့ပြီးလူနေအိမ်တစ်လုံးပျက်စီးခဲ့ရပါတယ်။အလားတူဗော်ပြင်းရွာမှာလည်းပြည်သူ9ဦးထိခဲ့ဒဏ်ရာရရှိခဲ့တယ်လို့သိရပြီးနောက်ဆက်တွဲအခြေအနေတွေကိုဆက်လက်အတည်ပြုနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတကားဂံကောနယ်ကလူရက်ခဲ့သူတွေကိုဖမ်းဆီးရမိရာ CDM စစ်သားတဦးပါဝင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။အော်တိုဘားလ12ရက်နေ့ကဖြစ်ပွားခဲ့တဲ့မကွေတိုင်းဒေသကြီးရောနယ်ဂံကောမြို့နယ်ရှောက်ပင်အောင်မြင်ရွာနဲ့ခောက်ခူရွာကြားကတနေရာမှာအုတ်လာရွာကမြို့သားတဦးကိုလူ၈ဦးကဓမြဆန်ဆန်လူရက်မှုတစ်ခုဖြစ်ပွားခဲ့ပြီးစိုက်ကယ်တစီရွှေလက်စွပ်တကွင်းဖုန်းတစ်လုံးနဲ့ပတ်စံတို့ကိုလူယူသွားခဲ့ကြောင်းရောလင်းတဲ့မှာဖော်ပြထားပါတယ်။အဲ့ဒီအမှုကိုသက်ဆိုင်ရာနယ်မြေကဂံကောမြို့နယ်တောင်ပိုင်းပကဖရုံးဖွဲ့ကပြစ်မှုကျူးလွန်သူတွေကိုအချိန်မီအရေးယူနိုင်ရေးအချိန်တပင်းကြီးဆောင်ရွက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဂံကောမြို့နယ်တောင်ပိုင်းပကပရုံးအဖွဲ့နဲ့တူပြားရွာကတောင်ဝသိပြည်သူများရဲ့ပူးပေါင်းပောင်းမှုတွေကြောင့်အော်တိုဘားလ13ရက်နေ့ညနေ 6:00 ခန့်မှာလူရဲကျူးလွန်မှုမှာပောင်းဝင်သူ4ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းသိရပါတယ်။ပြစ်မှုကျူးလွန်သူတွေဟာဂံကောမြို့နယ်ပြားရွာကမြို့သား2ဦး၊ဘကောတိုင်းပြည်မြို့ကနေ CDM လောက်လာသူစစ်သား2ဦးနဲ့ဂံကောမြို့မြို့မရက်ကွက်ကမြို့သား2ဦးတို့ဖြစ်ပြီးဆက်လက်အရေးယူဆောင်ရွက်နိုင်ရေးအတွက်စစ်ဆေးမေးမြန်းနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးမြိတ်မြို့နယ်မှာစစ်တပ်ကမတရားဖမ်းဆီးစစ်မှုထမ်းခိုင်းတဲ့စစ်သား9ဦးပြည်သူ့ရင်ခွင်ခိုးလုံလာတဲ့တရင်ကိုလည်းတင်ဆက်ပေးကြပါမယ်။မြိတ်မြို့နယ်ခလာရ103တရင်တုံပြောကြီးစခန်းမှစစ်မှုထမ်းအပတ်စဉ်1ရဲဘော်တူဟာ MA2 တလက်လက်ပြဘုံနှလုံး G184 တောင်းနဲ့တူမြိတ်ပကဖထံစက်တင်ဘာလ22ရက်နေ့ကလာရောက်ခိုးလုံခဲ့ကြောင်းမြိတ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖမြိတ်ကတရင်ထုတ်ပြန်ပါတယ်။အလားတူကောသောမြို့နယ်ခြေဆိုင်ခမညာ431တရင်မှရဲဘော်3ဦးဟာမြိတ်မြို့ခလာရ103တရင်မှတဆင့်ထွက်ပြေးပြီးမြိတ်ပကဖထံကိုအော်တိုဘားလ7နှစ်မှာလာရောက်ခုန်လုံခဲ့တယ်လို့သိရပါတယ်။ဒီရဲဘော်တွေဟာ ARR တန်တနုပြည်မျိုးမှတဦးနဲ့ရှမ်းပြည်နယ်တောင်ကြီးမျိုးမှ2ဦးဖြစ်ပြီးစစ်မှုထမ်းမဲပေါက်လို့ဝင်ရောက်ခဲ့ရကြောင်းဖော်ပြထားပါတယ်။အလားတူမရရားဖန်းစီခင်ရပြီးတပ်သားသစ်စုဆောင်ခဲ့သူတူဟာတိုက်စီရွှေဒူးတက်မှအော်တိုဘားလ7နှစ်မှာထွက်ပြေးခဲ့ပြီးအော်တိုဘားလ7နှစ်မှာမြိတ်ပကဖအဖွဲ့ထံရောက်ရှိခုန်လုံလာခဲ့တယ်လို့သိရပါတယ်။အဲ့ဒီသူဟာမြိတ်မြို့မှာလောကရှင်ပြီးအိမ်ပြန်လမ်းလျှောက်လာရာညနေ 9:30 မိနစ် 30 ခန့်မှာချင်းကျောက်ဖမ်းဆီးခံခဲ့ရကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါ CDF KKG တရင်ခုနှစ်အခြေခံစစ်ပညာသင်တန်းအပတ်စဉ်6သင်တန်းစဉ်ပွဲအောင်မြင်စွာကျင်းပပြီးစီးသွားတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ CDF KKG တရင်ခုနှစ်မှလေ့ကျင့်သင်ကြားပေးခဲ့တဲ့အခြေခံစစ်ပညာသင်တန်းအပတ်စဉ်6သင်တန်းစဉ်ပွဲကိုလွန်ခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တယ်လို့ CDF KKG ကအတည်ပြုဖော်ပြပါတယ်။သင်တန်းစဉ်ပွဲကိုဖိတ်ကြားထားတဲ့ဧည့်သည်တော်များတက်ရောက်ခဲ့ကြပြီးအဆိုပါသင်တန်းစဉ်ပွဲမှာစံပြစု၊လက်ဖြောင့်စုနဲ့ဇွဲစုအစရှိတဲ့တူးချင်းထူးချွန်စုတွေကိုလည်းပေးရခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မစ်တီဟန်မင်းစစ်သွင်းနဲ့ Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်တင်ပြနေပါတယ်။အခုတခါပြည်တွင်းသတင်းများကိုຫນွေဦးမိုးက ဖတ်ကြားတင်ပြပေးမှာဖြစ်ပါလိမ့်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။အာချီနဲ့နေပြီဖြစ်တဲ့အချမ်းဖတ်စစ်တပ်ကိုအပိတိုင်ဖြိုလဲပြစ်ရမယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အာချီနဲ့နေပြီဖြစ်တဲ့အချမ်းဖတ်စစ်တပ်ကိုအပိတိုင်ဖြိုလဲချရမယ်လို့အော်တိုဘာလ14ရက်လူပောင်တဲ့ဒီမိုကရက်တစ်ပါတီထူထောင်ခြင်း36နှစ်ပြည့်အခမ်းအနားတွင်ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခန့်တန်းကပြောကြားလိုက်ပါတယ်။ဒီတော်လန်ရေးမှာကျွန်တော်တို့တော်လန်ရေးအင်အားစုတွေဟာအချမ်းဖတ်စစ်အုပ်စုကိုတွန်းလှန်ရင်းတပြိုင်နက်တည်းမှလည်းခက်အဆက်ဆက်အပြေရှာမရခဲ့တဲ့နိုင်ငံရေးပြဿနာများကိုလည်းဖြေရှင်းလျက်စ조사ရုံးကန်နေကြရတာဖြစ်ပါတယ်။စစ်ရေးအရှိန်မြင့်မှုတွေကိုတွန်းအားပေးနိုင်မဲ့နိုင်ငံရေးအရာဆွေးနွေးညှိနှိုင်းမှုတွေကအင်မတန်အရေးပါတယ်လို့နိုင်ငံတကာစာမျက်နှာမှာကျွန်တော်တို့အလုံးအတူတကွတိုက်ပွဲဝင်နေတယ်ဆိုတဲ့သတင်းစကားမျိုးဟာလည်းအင်မတန်အရေးကြီးပါတယ်။ဒါကြောင့်ဒီတော်လန်ရေးမှာစစ်ရေးကိုအထူးအလေးပေးအယုံစိုက်ပြီးအင်အားချိနဲ့နေပြီဖြစ်တဲ့အကြမ်းဖက်စစ်တပ်ကိုအပိတိုင်ဖြိုလဲချရမှာဖြစ်တယ်လို့တစ်ဖက်ကနိုင်ငံရေးနိုင်ငံခြားရေးအုပ်ချုပ်ရေးစတဲ့ကဏ္ဍတွေကိုလည်းလစ်လျူရှုထားလို့မရပါဘူး။ဒါကြောင့်ကျွန်တော်တို့အစုအဖွဲ့အသီးသီးရဲ့အင်အားစုတွေဟာကဏ္ဍတိုင်းအတွက်အင်မတန်အရေးပါနေကြောင်းပြောကြားလိုပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်တော်လန်ရေးကိုဖြစ်နိုင်သမျှမြန်မြန်အောင်ပွဲနဲ့အတူအဆုံးသတ်နိုင်ဖို့အင်မတန်အရေးကြီးနေတဲ့အချိန်ရောက်နေပြီလို့ဝန်ကြီးချုပ်ကထပ်လောင်းပြောကြားပါတယ်ခင်ဗျာ။နိုင်ငံတကာပါလီမန်များအဖွဲ့ Inter Parliamentary Union IPU ဥက္ကဋ္ဌဖြစ်သူတန်ဇန်နီးယားအမျိုးသားလွှတ်တော်ဥက္ကဋ္ဌ Hon Dr. Tulia Axon နဲ့မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့တွဲဆောင်ဆွေးနွေးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနဲ့ဆက်ဆက်အစည်းအဝေးများသို့တက်ရောက်လျက်ရှိသည့်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအောက်တိုဘာ14ရက်မှာနိုင်ငံတကာပါလီမန်များအဖွဲ့ Inter Parliamentary Union IPU ဥက္ကဋ္ဌဖြစ်သူတန်ဇန်နီးယားအမျိုးသားလွှတ်တော်ဥက္ကဋ္ဌ Hon Dr. Tulia Axon နဲ့တွဲဆောင်ဆွေးနွေးခဲ့ပါတယ်။ရင်းတွဲဆောင်ဆွေးနွေးပွဲတွင်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာဝင်းမြတ်အေးကမြန်မာနိုင်ငံ၌စစ်တမဥပဒေမဲ့အာဏာသိမ်းယူမှုပြီးနောက်နိုင်ငံတကာပါလီမန်များအဖွဲ့ IPU ကမြန်မာရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များနဲ့အတူရက်တည်ပြီးပံ့ပိုးကူညီပေးခဲ့မှုများပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီအားမြန်မာနိုင်ငံ၏တရားဝင်ကိုယ်စားပြုအဖွဲ့အစည်းအဖြစ်အသိမှတ်ပြုပြီး IPU အစည်းအဝေးသို့ဖိတ်ကြားခဲ့မှုများ IPU ဥက္ကဋ္ဌအနေဖြင့်လွှတ်တော်အစည်းအဝေးများတွင်မိန့်ခွန်းပြောကြားခဲ့ခြင်းများအတွက်ကျေးဇူးတင်ရှိကြောင်းပြောကြားခဲ့ပါတယ်။ထို့ပြင်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကလက်ရှိဖြစ်ပေါ်နေသည့်နိုင်ငံရေးအခြေအနေများပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ၏ရည်တည်ချက်သဘောထားများအကြမ်းဖက်စစ်တပ်ကအထူးအရောင်ရွေးကောက်ပွဲကျင်းပနိုင်ရန်စီစဉ်နေမှုနှင့်တရားဝင်မှုမရှိသည့်အပြင်ပြည်သူစံနာကိုကိုယ်စားပြုနိုင်မည်မဟုတ်သည့်ယင်းအထူးအရောင်ရွေးကောက်ပွဲကိုနိုင်ငံတကာပါလီမန်အတိုက်အဝန်းအနေဖြင့်လက်မခံရန်လိုအပ်ကြောင်းရှင်းလင်းပြောကြားခဲ့ပြီးပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနှင့်ဆက်လက်ပူးပေါင်းဆောင်ရွက်ပေးရန်တောင်းဆိုခဲ့တယ်လို့သတင်းရရှိပါတယ်။နိုင်ငံတကာပါလီမန်များအဖွဲ့ IPU ဥက္ကဋ္ဌကနိုင်ငံတကာပါလီမန်များအဖွဲ့ကမြမအရေးအခြေအနေများကိုနားလည်ပြီးနိနိကကက်အစောက်ကြီးလျက်ရှိပါကြောင်းမြမပြည်သူများနဲ့ဆက်လက်ရည်တည်လျက်ရှိပါကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနှင့်လည်းဆက်လက်ရည်တည်ထောက်ခံသွားမည်ဖြစ်ကြောင်းပြောကြားခဲ့တယ်လို့သိရပါတယ်။ဆလဘီမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဂျနီဗာမြို့မှာကျင်းပလျက်ရှိတဲ့149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံ၏အစည်းအဝေးများသို့ဆက်လက်ပါဝင်တက်ရောက်လျက်ရှိဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့၌ကျင်းပလျက်ရှိသည့်149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့တွားရောက်တက်ရောက်နေသောမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအော်တိုဘာ14ရက်နေ့နက်ပိုင်းတွင်အမှုဆောင်ကောင်စီအစည်းအဝေးနှင့်ဒီမိုကရေစီကိုနောက်ပြန်ဆွဲခြင်းအားကာကွယ်ရေးအတွက်ပါလီမန်ဖွံ့ဖြိုးတိုးတက်ရေးကောင်းစဉ်ဖြစ်ပြုလုပ်သည့်ဆွေးနွေးပွဲသို့ပါဝင်တက်ရောက်ခဲ့တယ်လို့သိရပါတယ်။ယင်းဆွေးနွေးပွဲတွင်မြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့မှပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ဒေါ်တန်နာအိမ်မဲမဲဆန္ဒနယ်ကပါဝင်ဆွေးနွေးသူအဖြစ်ပါဝင်တက်ရောက်ခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကအတည်ပြုဆိုထားပါတယ်။149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများအားအောက်တိုဘာ18ရက်နေ့အထိဆက်လက်ကျင်းပသွားမယ်လို့တင်ပြရှိပါတယ်ခင်ဗျာ။ပင်လယ်ဓမြအတိုက်ခံရပြီးဘင်္ဂလားပင်လယ်အော်တနေရာ၌စွန့်ပစ်ထားခဲ့သောဘင်္ဂလားဒေ့ရှ်နိုင်ငံသား16ဦးကိုအေအေမှဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ထံသို့လွှဲပြောင်းပေးအပ်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။ပင်လယ်ဓမြအတိုက်ခံရပြီးဘင်္ဂလားပင်လယ်အော်တနေရာ၌စွန့်ပစ်ထားခဲ့သောဘင်္ဂလားဒေ့ရှ်နိုင်ငံသား16ဦးကိုအာရကန်တပ်တော်အေအေမှဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ထံသို့လွှဲပြောင်းပေးအပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပါဇာခရိုင်ကော့ပါဇာမြို့ပါဟာတူလီအစ္စလမ်ဘူခေါ်ရှာဟာနိုရိုနော်ဂေါ်ကျေးရွာမှာ14ဦးတိုင်ကာနာမြို့စားပြင်ပင်စိုးရီကျေးရွာမှာ2ဦး ကောက်ပါဇာမျိုးဖီချာရီကကျွေးရမှတအူစုစုပေါင်းရေလုတ်သား16ဦးပါဝင်သောမော်တော်ဘုတ်တစ်စီးသည်2024ခုနှစ်စက်တင်ဘာလ28ရက်နေ့နနက်9နာရီခန့်အချိန်တွင်ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းသို့ငါးရှာရန်ထွက်ခဲ့ကြပြီးအော်တိုဘာလ4ရက်နေ့ညနေ6နာရီခန့်အချိန်တွင်အမည်မသိမွတ်စလင်လက်နက်ကင်60ဦးခန့်ပါဝင်သောပင်လယ်ဓားမြအဖွဲ့တစ်ဖွဲ့မှမော်တော်ဘုတ်3စီးဖြင့်ဓားမြတိုက်ခြင်းကိုခံခဲ့ရသည့်အပြင်အဆိုပါ၎င်းတို့၏မော်တော်ဘုတ်ထပ်၌ပင်ဖမ်းဆီးပိတ်လောင်ခြင်းကိုခံခဲ့ရပါတယ်လို့ဖော်ပြထားပါတယ်။အဆိုပါအမည်မသိလက်နက်ကင်ပင်လယ်ဓားမြအဖွဲ့သည်ငါးဖမ်းမော်တော်ဘုတ်အား၎င်းတို့၏မော်တော်ဘုတ်3စီးဖြင့်ဝိုင်းရံပြီးလက်နက်များဖြင့်ပစ်ခတ်တပ်ဖြတ်ရန်ချင်းချောက်ထားခဲ့ပြီးနောက်ရေလုတ်သားငါးဖန်သမားများအားတနက်တွင်ဒုတ်များဖြင့်ရိုင်းနှက်ကာဘုတ်တွင်ပါလာသမျှပတ်စံဖုံရေနံစီစားတောက်ကုံရိတ်ခါဆန်စီစာပိုက်ကုံများအားလုံးကိုယူဆောင်သွားသည့်အပြင်ရေလုတ်သားငါးဖန်သမားများအားလုံးကိုမော်တော်ဘုတ်၏ဝမ်ပိုက်အတွင်မိသည့်အစားအစာရေမျှမတိုက်ကျွေးဘဲနှစ်ရက်ခန့်ပိတ်လောင်ထားခဲ့တယ်လို့သိရပါတယ်။အော်တိုဘာလ9ရက်နေ့နနက်4နာရီခန့်အချိန်တွင်ပင်လယ်သမျှများမှမောင်တော်မြို့ကြောက်ပန်တူကမ်းခြေအနီး၌ကမ်းတင်စဉ်အာရကန်ကမ်းခြေဆောက်တက်မှနိုဝင်ဘာလ9ရက်နေ့နနက်6နာရီခွဲအချိန်တွင်တွေ့ရှိ၍အဆိုပါကမ်းတင်ပုတ်တွင်ပါလာသောရေလုတ်သား၅ဖန်သမား16ဦးစလုံးကိုကယ်တင်နိုင်ခဲ့တယ်လို့သိရပါတယ်။ပင်လယ်ဓားမြများ၏ရိုင်းနှက်မှုများကြောင့်တန်ရာရလာသူများကိုစေကူတမှုပေးဆောက်ရှောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနေချားဆောက်တက်ဖွဲ့နှင့်တပ်ဆိုင်ရာတာဝန်ရှိသူများထံသို့ဆက်သွယ်ကအော်တိုဘာလ14ရက်ညနေ6နာရီ15မိနစ်အချိန်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံရှပူရာစိတ်ကန်၌ဘင်္ဂလားဒေ့ရှ်နေချားဆောက်တက်ဖွဲ့နှင့်ရဲတက်ဖွဲ့များထံသို့ကောင်းမွန်စွာပြန်လည်ပေးအပ်ခဲ့ပြီးဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ AVIC ကုမ္ပဏီအနေနဲ့စစ်အုပ်စုကိုလေရင်လေရင်တက်လက်နက်တွေနဲ့ပြုပြင်ထိန်းသိမ်းရေးဝန်ဆောင်မှုတွေရောင်းချထောက်ပံ့မှုကိုတားဆီးနိုင်ဖို့မဟာမိတ်ကုမ္ပဏီ Airbus ကိုဖိအားပေးရန်နှိုးဆော်ဆိုတဲ့သတင်းကိုတင်ပြသွားပါမယ် AVIC ကုမ္ပဏီအနေနဲ့စစ်အုပ်စုကိုလေရင်အပါအဝင်လေရင်တက်လက်နက်တွေနဲ့ပြုပြင်ထိန်းသိမ်းရေးဝန်ဆောင်မှုတွေရောင်းချထောက်ပံ့မှုကိုတားဆီးနိုင်ဖို့မဟာမိတ်ကုမ္ပဏီ Airbus ကိုဖိအားပေးခြင်းဟာတားဆီးနိုင်မဲ့တစ်ခုတည်းသောနည်းလမ်းပဲဖြစ်တယ်လို့အော်တိုဘာ14ရက်သွေးစွန်းဝေဖြတ်တောက်ရေးလှုပ်ရှားမှုကမ်ပိန်းအဖွဲ့ကအသိပေးဖော်ပြပါဗျ။စစ်အုပ်စုရဲ့အသက်သွေးကြော AVIC ဟာတရုတ်အစိုးရကိုယ်တိုင်ဖြစ်စေ၎င်းပိုင်ဆိုင်တဲ့ AVIC ဖြစ်စေဘယ်သူဘယ်အဖွဲ့အစည်းကဘာတောင်းဆိုသည်ဖြစ်စေလုံးဝဂရုစိုက်လို့မရှိပါဘူး။ဂရုလည်းစိုက်မှာမဟုတ်ပါဘူး။လေဆာလိုက်နာရတဲ့ဂရုကဝတ်တွေကိုလည်းဘာမှမရှိ။ဒါကြောင့် AVIC ကိုတိုက်ရိုက်ဖိအားပေးပြီးစစ်အုပ်စုကိုပေးနေတဲ့ထောက်ပံ့မှုတွေရပ်တန့်ဖို့တောင်းဆိုနိုင်ဖို့ခက်ခဲပါတယ်။ဒါပေမဲ့နီးလန်းရှိပါတယ်။ AVIC အနေနဲ့ဤပညာအပါအဝင်ဈေးကွက်အတွက်ပါမိကိုအားထားရပြီးအရေးအကြီးဆုံးမဟာမိတ်ကုမ္ပဏီက Airbus လို့ခေါ်တဲ့ဥရောပအခြေစိုက်ကုမ္ပဏီပါ။ Airbus ကုမ္ပဏီသာမရှိရင်တရုတ်အစိုးရရဲ့ AVIC ကုမ္ပဏီဟာကမ္ဘာလုံးဆိုင်ရာလုပ်ငန်းလည်ပတ်မှုနဲ့အကျိုးစီးပွားကိုအကြီးအကျယ်ထိခိုက်စေမှာဖြစ်တယ်လို့ဖော်ပြပါတယ်ခင်ဗျာ။ရေတက်အိုစီချုပ်များအစည်းအဝေးမှာတဆင့်စစ်ကောင်စီကျွလွန်နေတဲ့ရာဇဝတ်မှုများတွင်အာဆီယံကပုံမူရှုပ်ထွေးနက်နဲစွာပါဝင်လာဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အာဆီယံရေတက်အိုစီချုပ်များအစည်းအဝေးမှာတဆင့်အာဆီယံအနေနဲ့အကြမ်းဖက်စစ်ကောင်စီကကျွလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုများတွင်ပုံမူရှုပ်ထွေးနက်နဲစွာပါဝင်လာနေကြောင်း Justice for Myanmar အဖွဲ့ကထုတ်ပြန်လာပါတယ်။အာဆီယံကရေတက်အိုစီချုပ်များအစည်းအဝေးကိုတရားမဝင်တဲ့အကြမ်းဖက်စစ်ကောင်စီကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ပေးခြင်းဟာစစ်ကောင်စီကိုတရားဝင်မှုခေယုံသာမကအပြစ်မဲ့အရသာပြည်သူများကိုတပ်ဖြတ်မဒိန်ကျင့်စာတင်ကြောင်းများနဲ့စေယုံများကိုဖောက်ခွဲဖျက်ဆီးအစုလိုက်အပြုံလိုက်အိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကြမ်းဖက်လုပ်ရများကိုဂုံပြုတ်ထောက်ခံပေးခြင်းဖြစ်တယ်လို့ဆိုပါတယ်။အာဆီယံအနေနဲ့အခုလိုအမားရွှင်များကိုလည်းဇက်တိုက်ဆိုသလိုကျွလွန်နေတော့လဲနိုင်ငံတကာအတိုက်ဝန်အနေနဲ့အာဆီယံရဲ့နောက်မှာပုံကွယ်နေကြဆဲဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထို့အပြင်စစ်ကောင်စီအားရန်ပုံငွေဆက်လက်နဲ့ပစ္စည်းများနဲ့လေရင်စင်များလက်လန်းမီနေမှုအလုံးကိုတားဆီးနိုင်ဖို့နိုင်ငံတကာရဲ့အရေးယူဆောင်ရွက်နေမှုကိုအာဆီယံအနေနဲ့ပံ့ပိုးကူညီပေးရမယ့်အချိန်ဖြစ်တယ်လို့ဆိုပါတယ်။မြန်မာအကြက်တဲအားပုံမူဆိုးဝါးလာစေနိုင်မှုကိုရပ်တန့်ပြီးနိုင်ငံတကာဥပဒေများအောက်မှာစစ်အုပ်စုကိုတာဝန်ခံစေပြီးမြန်မာနိုင်ငံတစ်တိဆောက်ရေးအတွက်ပြည်သူများရဲ့ကြိုးပမ်းမှုများမှာအာဆီယံအနေဖြင့်ပူးပေါင်းပါဝင်ရမှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။မန္တလေးမြို့နယ်ဒဝယ်မြို့တွင်စီတင်မောနှင့်ကုန်ပစ္စည်းတင်တင်မောများမီးလောင်ဆိုတဲ့သတင်းကိုတင်ပြသွားပါမယ်။အော်တိုဘားလ14ရက်နေ့လယ်တနားခွဲဝန်းကျင်တွင်မဟာအောင်မြေမြို့နယ်ဂောဝင်စိတ်ကန်းစွမ်းကကေစိတ်မှစိုက်ကပ်ပြီးစစ်ကောင်စီတပ်တွေအတွက်ရိတ်ခါဆန်နဲ့73စီတွေခိုးဝှက်တဲဆောင်ပေးနေတဲ့တန်ခွန်ဖလက်ကုန်တင်တင်မောတစီမီးလောင်မှုဖြစ်ပွားခဲ့တယ်လို့ဒေတာသတင်းရင်းမြစ်တွေကသိရပါဗျ။ဘီလက်မြေအိတ်9000ကျော်ဟန်ပြအဖြစ်တင်ဆောင်လာတဲ့တန်ခွန်ဖလက်တင်မောပေါ်မှာဆန်အိတ်အများပြပါရှိပြီးဝမ်ပိုက်ထဲမှာလည်း73စီပေပါအများပြတင်ဆောင်ထားတယ်လို့သိရပါတယ်။အလားတူအော်တိုဘားလ14ရက်မွန်လွယ်3နာရီမိနစ်30ခန့်တွင်ဒဝယ်မြို့ကန်နာလန်ကတ်စတန်ဘောဘတ်စစ်တပ်လက်နက်ကြီးထိုင်ထားတဲ့နေရာဘက်မှာစီတင်မောများမီးလောင်ပြီးပောက်ကွဲခဲ့ကာ ထိခိုက်ဒဏ်ရာရရှိမှုများရှိတယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ရီယူအန်ယူဂျီတော်ရစင်များခင်ဗျာတော်လိုင်းရေးကြပြအစီအစဉ်မှာကိုသားကြီးခရင်ရေးဖွဲ့ထားပြီးຫນွေဦးမိုးခန်းစားရပ်ပတ်ထားတဲ့ကျဲရီဆိုတဲ့တော်လိုင်းရေးကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်ကျဲရီကဘာမီပေါ်ကြွေလွင့်သွားတဲ့ကျဲရီကဘာမီပေါ်ပြန်လဲစိုက်ပျိုးခွင့်မရတဲ့ကျဲရီနှလုံးသားပေါ်သာပေါက်ဖွားတက်တဲ့လူသားကျဲရီငယ်ရွယ်တဲ့ကျဲတွေနှုတ်ပြိုစဲကျဲတွေလက်ဆက်တဲ့ကျဲတွေအပြစ်အဝလင်းလက်ခွင့်မရခဲ့တဲ့ကျဲတွေအစင်းလာတဲ့ကျဲတွေအချင်းပြေဝတဲ့ကျဲတွေတိုင်းပြည်ရဲ့ကျဲတွေမိသားစုတိုင်းရဲ့ကျဲတွေနေပဲအသီးသီးကတလက်လက်နဲ့ကျဲတွေအနာဂတ်ရဲ့ဒူဝုံကျဲတွေကြွေလွင့်တဲ့လို့မဟုတ်ဘူးကြွေလွင့်ခြင်းလို့မဟုတ်ဘူးကြွေလွင့်ပြစ်လိုက်ရတာစနစ်ကိုဖြိုဖို့ဘဝကိုပြိုခဲ့ကြတာမဟုတ်ဘူးစနစ်ဆိုးကြောင့်သာဘဝတွေညှိုးခဲ့ရတာအောက်တန်းကျအုတ်ချုပ်ခြင်းသူတွေရဲ့အောက်ကြွေခါမှသာကြွေအဲ့ဒီလိုရဲရဲတောက်ကျဲတွေဟာဘယ်တော့မှဒူးမထောင်ကျဲတွေကိုဂုံပြုပါမှတ်တမ်းတင်ပါကျဲတွေကိုဥညွတ်လို့အလေးပြုကြမယ်ကျဲတွေရဲ့စံတော်ကိုဖြည့်ကြမယ်မပြီးဆုံးတဲ့ဒီခီးရောက်လူရောက်ခင်ပန်းနိုင်စီကိုတော်လန်တစ္ဆာမှန်ကန်စွာနဲ့ကိုယ်ဝန်ကိုအပြစ်ထမ်းရင်တွဲလက်ညီညီရှောက်လန်းကြပါစို့ပန်းနိုင်ရောက်တဲ့အခါအဲ့ဒီနေတွေမှာနေကြည်ဖျားလို့အဲ့ဒီညတွေဟာကျဲတွေစုံလို့ပေါ်ကိုသားကြီးခရင်
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုတကားသတင်းနှစ်အတူလူလူစကားသံအစီအစဉ်မှာတနေ့တစည်းသာပြေးဆွဲမဲ့စပိန်ယထာအသစ်အတွက်ချက်သိန်းပေါင်း 3,000 ကျော်ကုန်ကြခံပြီးမူရာယုံပလက်ဖောင်းတွေကိုအကြမ်းဖက်စစ်တပ်ကပြုပြင်နေဆိုတဲ့အကြောင်းအရာကိုနေဦးမိုင်ကတင်ဆက်ပေးမှာဖြစ်ပါတယ
်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမဲ့အစီအစဉ်ကတော့သတင်းနှစ်အတူလူထုစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီနေ့တစည်းတာပြေးဆွဲမဲ့စပိန်ရထားအသစ်အတွက်ချက်သိန်းပေါင်း 3,000 ကျော်အကုန်ကျခံပြီးဘူရာယုံပလက်ဖောင်းတွေကိုအကြမ်းဖက်စစ်တပ်ကပြုပြင်နေပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်။တနင်္ဂနွေမြေပြူရေကြီးမှုတွေကြောင့်ဝေချက်ဘီလီယံပေါင်းများစွာပျက်စီးဆုံးရှုံးနေချိန်မှာဒီနေ့တစည်းတာပြေးဆွဲမဲ့စပိန်အထူးမြို့ပတ်ရထား Diesel Electric Multiple Unit DEMU ရထားတွဲဆိုင်အသစ်များအတွက်အကြမ်းဖက်စစ်တပ်ကဘူရာအလုံးကိုအခုလကောင်မီချက်သိန်းပေါင်း 3,000 ကျော်အကုန်ကျခံပြီးထပ်မံပြုပြင်နေတာဖြစ်ပါတယ်။ဒီအခြေအနေကိုပလက်ဖောင်းပြင်ဖို့ contract ရရှိထားသူတို့ကအခုလိုပြောပါတယ်
။အားဖြင့်အခုဘူရာတိုင်းဟောပုံမောက်ဒီတချမ်းဆိုဥကောင်နဲ့ဟော3,000တချမ်းနဲ့ဟောဘူရာနဲ့300ကျော်လာပေါ့လေ။ကျတော့နောက်ထပ်ဒီလိုမျိုးပြန်ဒီမှာတရားကိုအများဆုံးအကျန်းကို1,000ပဲပြည်ချောင်းလာပါလေ။ရံနေသွားမလားတကယ်။အဲ့တော့ပုံမှန်ပါ။အဲ့တော့ပဲရောကြောက်ရောကြောက်ချင်ဒဇူးမာရဲအဲဒါခင်းချင်းမဲသားရောမှာပြန်ပြီးတော့ထားချမ်းရော
။ပြီးခဲ့တဲ့အောက်တိုဘာလ2ရက်နေ့ကရန်ကုန်မြို့ပတ်လမ်းမှာပြေးဆွဲမဲ့စပိန်နိုင်ငံကတင်သွင်းလာတဲ့လူစီးရထားဒီဇိုင်းကိုပဲခူးရန်ကုန်လမ်းမှာစမ်းသပ်ပြေးဆွဲခဲ့ပြီးယာယီတန်လေကားတွေအသုံးပြုခဲ့တဲ့အတွက်အများပြည်သူကြားဝေဖန်တန်တွေပေါ်ပေါက်ခဲ့ပါတယ်။အဲ့နောက်ပြီးခဲ့တဲ့2022ခုနှစ်ကမူလပလက်ဖောင်းအဟောင်းကနေ၄ပေအထိမြင့်ပေးထားပြီးဖြစ်တဲ့ပလက်ဖောင်းတွေကိုနောက်ထပ်တပေခွဲထပ်မံပြင်ဆင်လာတာဖြစ်ပါတယ်။ဒီနေ့တစည်းသာပြေးဆွဲသွားမဲ့အထူးမြို့ပတ်စပိန်ယထာလမ်းပိုင်းပြင်ဆင်မှုနဲ့ပတ်သက်ပြီးမြေယထာနဲ့နှိဆက်သူများကြားအပြင်းထန်ဝေဖန်မှုတွေလည်းအခုလိုပေါ်ပေါက်လာနေပါတယ
်။
အဲ့ဒါဘာတည်းလဲအရင်ကောင်းတာနော်
တော့ကြာတယ်ပတ်ချတာလို့ပြောတာဒီစာလေးမရှိတာဟုတ်ပါဘူးဒီကစာဒါအရာကြီးကြီးတာလို့ပြောတာဒါကြီးရကြီးပါဟုတ်လား
ไอ้เลยเดี๋ยวตรงนี้ก็ตะกอกอยู่แล้วอ่ะเราบาเนี่ยพูดแค่เล่าเป็นเรา
สาดิไม่ชัด
ပြီးခဲ့တဲ့စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့နိုင်ငံတော်ဝန်မြို့နယ်ပေါင်း60ကျော်မှာမကြုံစဘူးဖြစ်ပွားခဲ့တဲ့မြေပြိုရေကြီးမှုတွေကြောင့်လူနဲ့ဥအိမ်အသက်မွေးလုပ်ငန်းအလုံးစုံပျက်စီးဆုံးရှုံးတာတွေဖြစ်ပွားခဲ့ပါတယ်။အဲလိုကြီးမားတဲ့ဘေးဒုက္ခတွေကိုအများပြည်သူတွေရင်ဆိုင်နေရပေမဲ့အစမ်းဖက်စစ်တပ်ကတော့ဥအိမ်နဲ့အသက်မွေးလုပ်ငန်းတွေအ мян ဆုံးပြန်လည်ထူထောင်ဖို့အတွက်ထိထိရောက်ရောက်ဆောင်ရွက်နိုင်တာမရှိဘဲတနေ့တစ်ခေါက်သာတိုးမြင့်ပြေးဆွဲမဲ့စပိန်အထူးမြို့ပတ်ယထာအသစ်ကြီးတွေပလက်ဖောင်းမြင့်တင်တဲ့လုပ်ငန်းတွေကိုစက်သိန်းပေါင်းများစွာအကုန်ကျခံပြီးထက်ခါလုပ်ကင်နေတာဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကတော့သတင်းထောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Video NUG သောရစင်များခင်ဗျာဒီနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လန်ရေးတေးဂီတာစီစဉ်မှာတေးရေးဂီရီဘန်ရေးသားပြီးတူတူတီဆိုထားတဲ့အတွင်းဘက်မှာဆိုတဲ့တော်လန်ရေးတေးသချင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါရရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်